ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာယောဂါထိန်းချုပ်နိုင်ခဲ့ပြီးတဲ့နောက်အခုနောက်ထပ်ကူးစက်မှုအသစ်60ကျော်ရှိတဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ကူးစက်သူအများစုဟာပြပကပြန်လာသူတရုတ်လူမျိုးတွေစီကဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံမှာလည်းမွန်မိုင်းမြို့ကစီးရင်သားများစုနေထိုင်တဲ့ဒါရာဗီခရိုင်မှာယောဂါပိုးကူးစက်ခံရသူ43ဦးထိတိုးလာပြီး4ဦးသေဆုံးခဲ့တယ်လို့မြို့တော်ကောင်စီပြောခွင့်ရ Vijay Kapil Patel က AFP သတင်းဌာနကိုပြောပါတယ်။မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4600ကျော်နဲ့သေဆုံးသူ86ဦးရှိပြီးအရှေ့တောင်အရှမှာယောဂါကူးစက်မှုအများဆုံးဖြစ်နေပါတယ်။ပြန်လည်ကောင်းမွန်လာသူ4500ကျော်ရှိတယ်လို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တင်းတီရဲ့ထဲမှာရင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ50လောက်ရှိခဲ့ပြီးနိုင်ငံအဝန်းအီစတာပွဲတော်တွေကိုလည်းဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယောဂါပိုးကူးစက်ခံရသူ4000ကျော်နဲ့သေဆုံးသူ380ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။စင်ကာပူနိုင်ငံမှာစနေနေ့အထိစီးရင်တွေအရယောဂါကူးစက်ခံရသူ2900ကျော်နဲ့သေဆုံးသူ10ဦးရှိပြီးအသွါလာဝင်ထွက်တွေကိုတစ်စိတ်တစ်ပိုင်းအားဖြင့်ကန့်သတ်ပိတ်ပင်ထားပါတယ်။ COVID-19 ကပ်ယောဂါကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာအသွါလာဝင်ထွက်ကန့်သတ်ထားတာစီးရင်သားတွေအလုံးလမဲ့ဖြစ်ရတဲ့ကြောင့်စီးပွားရေးကျဆင်းမှုကရင်နဲ့ရင်ဆိုင်နေကြရတာပါ။အရှေ့တောင်အရှဟာနှစ်ပေါင်း40အတွင်းစီးပွားရေးမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ရနိုင်ကြောင်းလဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင်။